ထမဆုံးအနေနဲ့ဒေါက်ဆန်းစုကြည်ကလူလူကိုကျေးဇူးတင်ကြောင်းစပြီးပြောပါရယ်လူလူနဲ့သူနဲ့မတွေ့ရတာအတော်ကြာပြီဖြစ်တဲ့အကြောင်းဘလောက်ပဲကြာကြာကျမတို့ခိုင်ခိုင်မာမာရှိတယ်ဆိုတာကိုတွေ့ရတဲ့အတွက်အင်မတန်မှစိတ်ချမ်းသာရတယ်ဆိုတဲ့အကြောင်းအင်မတန်အားတက်ရတယ်ဆိုတဲ့အကြောင်းပြောပါရယ်သူ့အနေနဲ့သူလှုပ်ချင်တဲ့အလုပ်ကိုလုပ်ဖို့ဆိုတာပြည်သူတွေကဘာလိုချင်လဲဆိုတာသိဖို့လိုအပ်တယ်ဆိုတဲ့အကြောင်းလိုချင်တာကိုသိပြီးဆိုရင်လိုချင်တာရအောင်ဘလို့လုပ်ရမယ်ဆိုတာကိုအရေးကြီးတယ်ဆိုတဲ့အကြောင်းပြောပါရယ်သူ့အနေနဲ့နိုင်ငံရေးဆိုတာပြည်သူအရေးဖြစ်တဲ့အကြောင်းပြည်သူတွေရဲ့အတန်ကိုသူနားထောင်ခွင့်ရမယ်လို့ပြောနေကြောင်းနားလဲနားထောင်ချင်ပါကြောင်းလိုချင်တာကိုသိပြီးဆိုရင်လိုချင်တာကိုရအောင်ဘလို့လုပ်ရမယ်ဆိုတာအရေးကြီးပါတယ်လို့လည်းပြောပါရယ
်ဟုတ်ကဲ့ကျွန်တော်ရအောင်ဘလို့လုပ်ရမယ်ဘယ်ကောင်မှဘယ်ကောင်မှမပြောနိုင်ဘူးဆိုကြတယ်အဲ့ဒါကျွန်တော်ပြောရပါဘယ်ကောင်မှဘယ်ကောင်မှမပြောနိုင်ဘူးဆိုတာ
လိုချင်တာကိုမှန်ကန်တဲ့နည်းနဲ့ရအောင်လုပ်ဖို့အရေးကြီးတယ်ဆိုတဲ့အကြောင်းပြောသွားပါတယ်။ပြည်သူတွေရဲ့အတန်တွေကိုရေဒီယိုကနေတဆင့်သူနေ့တိုင်းနားထောင်နေတယ်ဆိုတဲ့အကြောင်းအဲ့ဒီလိုနားထောင်ပြီးပြည်သူတွေဘာလိုချင်တယ်လဲဆိုတာကိုသူ့အနေနဲ့အတိုင်းအတာတစ်ခုထိသိတယ်လို့ထင်ပါတယ်။ပြည်သူတွေကလည်းကိုယ့်ရဲ့အတန်တွေပြောကြားစီခြင်းတဲ့အကြောင်
းပြောပြပြရလို့ကိုယ့်ရဲ့အတန်တွေကျွန်တော်တို့ကြားရအောင်လဲပြောတော့အဲ့ဒါလည်းကျမတို့ကဘာလို့ဒီအနေနဲ့ပြောနေကြတာလ
ဲ။ပြည်သူတွေမပါဘဲနဲ့ဗာကိစားမှမပြည့်ပြတ်နိုင်ဘူးဆိုတာကိုအခုနားလည်နိုင်မယ်လို့ထင်ပါကြောင်းပြည်သူတွေပါမှဘယ်ကိစ္စမဆိုပြီးမှမို့လို့ဒီမိုကရေစီပန်းနိုင်ကိုအားလုံးတူတူဖြတ်တန်းမယ်ရှောက်မယ်ဒါမှကိုလိုချင်တဲ့ပန်းနိုင်ကိုရောက်မယ်အဲ့ဒီအတွက်အလုပ်တွေများများလုပ်ရမယ်လို့ပြောသွားပါတယ်။သူ့အနေနဲ့လူလူရဲ့မျှော်လင့်ချက်ကိုတာဝန်ကျေအောင်လုပ်ဆောင်သွားမယ်စူးစမ်းမယ်တာဝန်မကျေမှောက်ဘဲစိုးရိမ်တယ်လို့သူကပြောပါတယ်။အဲ့လိုစူးစမ်းတဲ့အခါမှာပြည်သူတွေအနေနဲ့ဝိုင်းမီကူညီကြပါအကြံပြုပါထောက်ပြစရာရှိရင်လည်းထောက်ပြကြပါမှန်မှန်ကန်ကန်စေတနာတန်တန်နဲ့ထောက်ပြပါဒါဟာအင်တန်မှပဲထောက်ကူဖြစ်ပါတယ်။အဲ့လိုထောက်ပြခြင်းအပြင်ကျမတို့ရဲ့ညီညွတ်ရေးဟာကိုလိုချင်တဲ့ကိစ္စကိုဖြစ်မြောက်အောင်လို့ကူညီရာရောက်ပါတယ်လို့ပြောသွားပါတယ်။ပြည်သူကမျှော်လင့်ချက်နဲ့အားပေးနေတာကိုသူသိတဲ့အကြောင်းသူ့အနေနဲ့တာဝန်ကိုမကြောက်ဘူးတောင်းဝင်မကြေမာကူတာစိုးရိမ်နေကြောင်းသူတဦးတယောက်တည်းမဟုတ်ပဲပြည်သူနဲ့လက်တွဲပြီးတော့လှုပ်ဆောင်သွားမှဖြစ်တဲ့အကြောင်းပြောပါရစေ။ဒီန
ေ့တော့စက်ခံပြီးတော့ဒီနေ့တော့အပေါ်မှာစင်နာမှုရှိတဲ့ဘာသူတဘာသားတွေနဲ့ပြည်သူလို့မယ်။ဒါတော့အားလုံးပြည်လို့မယ်။ကျွန်မချင်းနဲ့ကျွန်တော်ခေါ်ရအောင်
။ပုံမွေလင်းလင်းနဲ့တတိရှိရှိဆက်ဆံဖို့ပြောစရာရှိတာကိုပုံမွေလင်းလင်းပြောဖို့လဲပြည်သူတွေကိုသူကမြစ်တမ်းရက်ခံပါရစေ။လက်ရှိမြန်မာနိုင်ငံမှာဘာမှဖြစ်မလာသေးတဲ့အပေါ်လဲစိတ်သက်မကြဖို့နဲ့ဆက်လက်ပြီးစူးစမ်းဆောင်ရွက်ကြဖို့နောက်ဆုံးပိုင်းရောက်တဲ့အထိဝိရိယစိုက်ထုတ်ဖို့ကျင့်တတ်နိုင်တဲ့အတိုင်းအတာရောက်တဲ့အထိအားလုံးဝိုင်းပြီးစူးစမ်းရမယ်ဆိုတဲ့အကြောင်းပြည်သူတွေရဲ့အားနဲ့သူ့အနေနဲ့အလုံးလုံးမှာဖြစ်တယ်။ကိုလိုချင်တဲ့အခြေအနေရောက်တဲ့အထိလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောပါရယ်။ကိုလိုချင်တဲ့အဖြေတစ်ခုရဖို့အတွက်အားလုံးပူးပေါင်းရမယ်လို့ဆိုပါရယ်။ပြည်သူတွေအနေနဲ့လည်းတတိရှိကြဖို့စိတ်သက်ခိုင်ခိုင်မာမာနဲ့ကိုလိုချင်တဲ့ကိစ္စကိုပြင်းပြအောင်ပြင်းမှန်းခံလုပ်တာအဲ့ဒီတတိမျိုးကိုမွေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းပြောပါရယ်။နိုင်ငံရေးဟာဒုနဲ့မဆိုင်ဘူးဆိုတဲ့စိတ်ဓာတ်မျိုးမထားဖို့နဲ့နိုင်ငံရေးဆိုတာရှောင်လွှဲမရတဲ့အကြောင်းအိမ်မှာထမင်းချက်နေတာသားသမီးကြောင့်ကိုဒါတွေကလည်းနိုင်ငံရေးဖြစ်ကြောင်းနိုင်ငံရေးမှာမပါခြင်းဘူးလို့ပြောနေတဲ့သူတွေဟာနိုင်ငံရေးကိုနားမလည်လို့သာပြောတဲ့အကြောင်းဒီတော့ပြည်သူတွေအနေနဲ့နိုင်ငံရေးကိုနားလည်အောင်လုပ်ဖို့လိုအပ်တယ်။ကျမတို့ကလည်းနားလည်အောင်သင်ပေးပါလို့ဒေါက်ဆန်းစုကြည်ကပြောသွားပါရယ်။ဒီမိုကရေစီဆိုတာအရှိကလုပ်နေတဲ့သူတွေကိုအနောက်ကလူတွေကထိန်းနိုင်ရမယ်။အများပြည်သူတွေကလူနည်းစုဖြစ်တဲ့အုပ်ချုပ်သူတွေကိုထိန်းနိုင်ခွင့်ရရမယ်။အဲ့ဒါဒီမိုကရေစီပဲလို့လဲဒေါက်ဆန်းစုကြည်ကပြောသွားပါရယ်။ပြည်သူတွေကသူ့ကိုထိန်းတာခံမမယ်လို့လဲသူကပြောသွားပါရယ်။သူ့အပေါ်မှာအကြေကျုပ်ချမှတ်ခဲ့တဲ့စစ်ဆေးရပေါ်မှာလဲသူအာဃာတမထားတဲ့အကြောင်းနိုင်ငံအတွက်လုပ်တဲ့အခါမှာကောင်းတာရောမကောင်းတာပါရှိတဲ့အကြောင်းမကောင်းတာကိုပြောရင်စိတ်မဆိုးတဲ့အကြောင်းအပြောမခံခြင်းလို့ရှိရင်ကောင်းအောင်လုပ်ပါလို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။သူ့အနေနဲ့ပြည်သူတွေကြားမှာမျိုးသားရင်ကြားစည်းရေးကိုလုပ်သွားမှာဖြစ်တဲ့အကြောင်းဘသူနဲ့ပဲဖြစ်ဖြစ်အဆင်ပြေအောင်လုပ်မယ်။ကျမတို့ဘက်ကပြည်သူအင်အားကိုပြပြရစီဘာပဲဆုံးဖြတ်ဆုံးဖြတ်သူ့အနေနဲ့ပြည်သူကိုအသိပေးမယ်။သူဟာအခွင့်အရေးတစ်ခုလည်းနဲ့လုပ်မှာမဟုတ်ဘူး။ဒီမိုကရေစီအင်အားစုတွေနဲ့လည်းလှုပ်ဆောင်သွားမယ်။ပြည်သူတွေကိုလည်းအဲ့ဒီမှာဝမ်းရံစေချင်တယ်လို့သူကပြောသွားပါတယ်။ပြည်သူတွေရဲ့အတန်တွေကိုနားထောင်ပြီးရှေ့ခီးကိုဘလို့ဆက်သွားမယ်ဆိုတာလဲဆုံးဖြတ်မယ်ဆိုတဲ့အကြောင်းဒီလိုလှုပ်ဆောင်ရမှာလုံးဝမနာစရာဘူးလို့သူအာမမခံနိုင်ပေမဲ့အနာအနည်းဆုံးကြီးကိုရှာပြီးလှုပ်ဆောင်မယ်ဆိုတဲ့အကြောင်းပြည်သူတွေအနေနဲ့လည်းနည်းနည်းအနာခံဖို့သိခံပြီးအနာခံကြပါလို့လဲဒေါက်ဆန်းစုကြည်ကပြောသွားပါတယ်နောက်ဆုံးအနေနဲ့အချင်းချနေတဲ့ ဒီမိုကရေစီရဲ့ဖော်ရဲ့ပဲ့တွေအားလုံးလူမြောက်ဖို့ဒေါက်ဆန်းစုကြည်ကမြစ်တက်ရခင်ခဲ့ပါရဲ့ရှင်
ကျမတို့ဒီမိုကရေစီလို့ခေါ်တယ်လေဘယ်လိုလဲပြောရင်ကျမတို့ဘယ်ကြည့်တယ်လဲအားလုံးအများဆုံးလွတ်နိုင်ပါစေလို့ကျမတို့ဒီလိုရတာဖြစ်ပါစေ